ဒီနေ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တောင်းသားခေါင်းဆောင်တွေတွေ့ဆုံကြရလို့သိရပါတယ်။ဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြလဲရှင့်။
ဒီနေ့တွေ့ဆုံမှုကအဓိကအဖြစ်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ကျောင်းသားကြီးနဲ့လွတ်တော်ကြားထဲမှာပေါ့နော်နားလည်မှုလွဲနေတဲ့အကြောင်းအရာတွေရှိတယ်ကျွန်တော်မကြည်လေတဲ့အကြောင်းအရာတွေရှိတယ်တခြားခြားသောကျွန်တော်တို့အတွက်ချက်ပြော့ဘာဘာဒီလိုအပ်တယ်ဆိုတဲ့အကြောင်းအရာတွေရှိတယ်အဲ့ဒီအကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးရတယ်နောက်ပြီးတော့အဲ့ဒီအကြောင်းအရာတွေနဲ့အခုလက်ရှိနိုင်ငံရေးဖြစ်စဉ်နဲ့ဘလို့ဆက်ပြီးတော့အလုပ်လုပ်သွားကြမလဲဆိုတာကိုကျွန်တော်ဆွေးနွေးဖြစ်တယ
်ဒီနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဘာတွေပြောကြားလိုက်တာမျိုးတွေရှိလဲရှင့်
အမျိုးသားပညာရေးပြင်ဆင်တာနဲ့ပတ်သက်ပြီးတော့ဒီ anti ပြောခဲ့တဲ့စကားဒီထဲမှာကဟိုသမသမကဖွဲ့စည်းခွင့်နဲ့ပတ်သက်ပြီးတော့အများကြီးပြောခဲ့တာရှိတယ်ကျွန်တော်တို့ဂျာထဲမှာနားလည်မှုလွဲနေတယ်ဒီကျောင်းသားကိုယ်စားလှယ်ကိစ္စနောက်ပြီးတော့ကျောင်းသားကိုယ်စားလှယ်နဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်ဖြစ်နေတဲ့ကိစ္စမှာ anti ပြောခဲ့တာကကျောင်းသားသမဂ္ဂဆိုတဲ့အစုအဖွဲ့တစ်ခုမလို့အခြားကျောင်းသားတွေချက်ပို့ပြီးတော့အခွင့်အရေးတစ်ခုပိုးရနေတယ်ဆိုတဲ့ပုံစံမျိုးဖြစ်နေချင်လို့ဟိုကျောင်းသားကိုယ်စားလှယ်ကျောင်းသားအားလုံးဟာကိုယ်စားလှယ်အနေနဲ့ဖြစ်ခွင့်ရှိတယ်ဆိုတဲ့ပုံစံမျိုးအဲ့ဒါကိုအဓိကအနေရှင်းခဲ့တယ်
ကျောင်းသားတွေအနေနဲ့ကရောဘာတွေပြန်ပြီးတော့ဆွေးနွေးပြတာမျိုးတွေရှိလဲရှင
့်ကျွန်တော်တို့ကျောင်းသားတွေကဟိုတိုင်းရင်းသားတွေပါတယ်အဲ့တော့တိုင်းရင်းသားဘာသာစကားကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားတွေကဆွေးနွေးကြတာရှိတယ်နောက်ပြီးတော့အခုလက်ရှိဒီကျွန်တော်တို့နိုင်ငံရဲ့အနေအထားအကြာဒီဥပဒေတည်ရောက်မှုရှိဖို့အတွက်ဒီမိုကရေစီအစိုးရတည်ရလိုအပ်တယ်အဲ့လိုအပ်တဲ့အစိုးရတည်ရပေါ်လာဖို့အတွက်ကျွန်တော်တို့ကျောင်းသားတွေနဲ့ဘာလို့ပါဝင်ပြီးတော့ဘလူးနီးညံ့နဲ့ပါဝင်နိုင်မလဲဆိုတဲ့အကြောင်းအရာတွေပါဝင်တဲ့ဒီတက္ကသိုလ်တစ်ခုချင်းဒီမှာရှိနေတဲ့လိုအပ်ချက်တွေနဘောအဂရိလာရှာမှုတွေအဘောပရိညာစာရင်းအကြောင်းတွေအဲ့ဒီအကြောင်းတွေအများကြီးဆင်းနေပြတယ်ခင်ဗျာ
ဖန်ဆီးခံထားရတဲ့ကျောင်းသားကျောင်းသူတွေနဲ့ဝင်းရံပြည်သူတွေနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ဘက်ကဘာတွေပြောဆိုတာမျိုးတွေရှိလဲရှင့်
ကျွန်တော်တို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးတော့ကျွန်တော်တို့ဒီနေ့မှာပြောကြားခဲ့ခြင်းမရှိဘူးခင်ဗျာ။အန်ဒီကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောကြားခဲ့ခြင်းမရှိဘူး။အဲ့တော့ထပ်ပြောကြားဖို့ရှိမရှိတော့ကျွန်တော်ပြောကြားလို့မရသေးဘူးခင်ဗျာ။
ဒေါန်ဆန်းစုကြည်ဥဆောင်ရေးဆွဲနေတဲ့အစိမ့်ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဘာတွေဆွေးနွေးကြလဲရှင့်။
အစိမ့်ပညာဥပဒေကအခုမှရေးဆွဲတဲ့အတွက်ဟိုပထမပိုင်းတော့ရေးဆွဲခဲ့တာရှိရဲ့အစိမ့်ပညာရေးဆွဲပြီးတော့မှဒီအမျိုးသားပညာရေးဥပဒေလောက်အောင်လဲဆိုတော့အစိမ့်ပညာဥပဒေကိုပြန်ချက်လိုက်တယ်အခုမှအစိမ့်ပညာဥပဒေကိုပထမအချိန်အနေနဲ့ဆွေးနွေးမှုပဲလုပ်ရသေးတယ်အဲ့တော့ကျွန်တော်အဲ့ဒါဟိုနောက်ပိုင်းမှသိရမယ်ကိစ္စပဲ
ဒီနေ့တွေ့ဆုံမှုမှာဘာတွေများဆုံးဖြတ်ချက်ရရှိခဲ့ပါလဲရှင့
်ဒီနေ့တွေ့ဆုံမှုကလေဟိုဆုံးဖြတ်ချက်ချတဲ့ဆွေးနွေးပွဲမျိုးမဟုတ်ဘူးနော်အချင်းချင်းမကြည့်လေတော့ဟိုပြောတဲ့သဘောမျိုးပဲရှိတယ်ဒီလိုမျိုးသုံးမိချက်တခုကြပြီးလုပ်ငန်းတစ်ခုပေါ်လာတော့အဲ့ပုံစံမျိုးတော့မရှိဘူးအဲဒါပေမဲ့ NDR တော့ပြောခဲ့တယ်ဒီကျောင်းသားသမဂ္ဂကဘယ်သမဂ္ဂကမှပါတီတစ်ခုခုရဲ့တွတ်မှုမှုပါတီတစ်ခုခုရဲ့အစိတ်အပိုင်းဖြစ်နေရဘူးလို့တော့ကျွန်တော်တို့သုံးမတာကပြောခဲ့ရပါ
ဟုတ်ကဲ့ပါအခုလိုဖြစ်ကြပြတဲ့အတွက်ကိုတန့်စင်ထွန်းကိုကျေးဇူးတင်ပါတယ်ရှင့
်အဲဟုတ်ကဲ့ပါခင်ဗျ